မျိုးသားလွတ်တော်ကပြင်ဆင်ချက်နဲ့ပြန်လည်ပေးပို့လာတဲ့မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းချမ်းအခြင်းဥပဒေကြောင့်ကိုပြည်သူ့လွတ်တော်မှလွတ်တော်ကိုယ်စားလှယ်အချို့ကမပြထမ်းတင်ကြောင်းထပ်ပြီးအဆိုတင်သွင်းခဲ့ပေမဲ့ရှုံးနိမ့်ခဲ့တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကပြောပါတယ်။နိုင်ငံတကာအနေနဲ့လူ့အခွင့်အရေးလှုပ်ရှားသူအမျိုးသမီးလှုပ်ရှားသူတွေဘက်ကစန့် Nyama bauta bada wen meima miya atu te miya jin ubri jangu. Pidu luto ma su nige jaro nga sanjin gangwa biro ma piya tan din jau asu piuke jabi me shong ninge biro. Amyoda luto gu tinge jabi den nao ma. Amyoda luto ga ni pin sin jati ni atu. Jona sanga ya ni ga pidu luto gu piyan le pepo lare ka ma. Pidu luto ma le luto gu zale tcho ga lumyo ne bada gu kweja sasa ne ubri miyo. Nyama bima ma piya tan din bu sura gu dutia aji taman asu din duin
ကြရဲလို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မပြထမ်းတဲ့မူးလို့တင်ခဲ့ပေမဲ့အများရဲ့ဆုံးဖြတ်ချက်အရအဲ့ဒီအဆိုကထပ်ပြီးတော့ရှုံးနေခဲ့ပါတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥယျာထွန်းကရှင်းပြပါတယ်ဒီ ပြည်သူ့လွတ်တော်မှာဆွေးနွေးတော့ပြောတဲ့လွတ်တော်ကဒီဥပဒေကိုမပြထမ်းသင့်ကြောင်းကိုပဲသူတို့ကအဓိကပြောနေကြတာဖြစ်တယ်ဒီလိုဘာသာအယူဝါဒကွဲပြားတဲ့လူတွေအပေါ်မှာကွဲပြားပြီးတော့ဒီလိုဆက်ဆံတဲ့ဥပဒေမျိုးကိုဒီပြထမ်းခြင်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးတော့အဲ့ဒါကိုထောက်ပြပြပြီးသူတို့ကဒီဒါကိုပြထမ်းပြထမ်းသင့်ပါဘူးဆိုပြီးတော့ပဲပြောတယ်အဲ့တော့ကျွန်တ နဲ့သဘောကွဲလွဲတဲ့အချက်တွေကိုကျွန်တော်တို့ကပြည်အောင်စုဖြစ်တော်မှာဆွေးနွေးပြီးတဲ့အခါကျတော့မဲခွဲထုံးပြဖို့အတွက်ပြည်အောင်စုလွတ်တော်ကိုတင်မယ်ဆိုပြီးတော့အဲ့လိုဆုံးဖြတ်လိုက်တယ
်ပြည်အောင်စုလွတ်တော်ကိုတင်သွင်းဆုံးဖြတ်ပြီးတဲ့အခါမှာတော့သမ္မတထံကိုတင်ပြမှာဖြစ်ပြီးတော့သမ္မတကနေပြီးတော့သမ္မတရဲ့အတွင်အကြောင်းပြန်လာမယ်ဆိုရင်ဒီ12ကြိမ်မြောက်လွတ်တော်အစည်းအဝေးမှာအတိပြုပြဋ္ဌာန်းနိုင်ခြင်းများပါတယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးရထွန်းကရှင်းပြပါတယ်မြန်မာဗုဒ္ဓဘာသာဝင်မိန်းမများအထူးထိမ်းများခြင်းဥပဒေချမ်းအပါအဝင်မျိုးဆောင်ဥပဒေတွေနဲ့ပတ်သက်လို့အမျိုးသမီးရေးလှုပ်ရှားသူတွေနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေဘက်ကလွှတ်တော်ကိုကိုယ်တိုင်သွားရောက်ကြပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးမပြတ်ထန်းတင်ကြောင်းဆွေးနွေးခဲ့ကြပေမဲ့လွှတ်တော်ဘက်ကလက်မခံခဲ့ဘူးလို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်အမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခြင်းမခံရအောင်လှုပ်ဆောင်တာဖြစ်တဲ့ဆိုတဲ့အကြောင်းပြချက်ကတော့ဒီဥပဒေထဲမှာလူခွေချိုးဖောက်မှုတွေရှိနေတဲ့အတွက်လက်ခံနိုင်စရာမရှိပါဘူးလို့အမျိုးသမီးရဲ့လှုပ်ရှားသူမခင်လေးကပြောပါတယ
်။သူဆုံးနေဆိုတော့ဒါကတော့အမားတို့မျှော်လင့်ပြီးသားပဲဒီဥပဒေလေးခုကိုစတင်ပြီးတော့သင်တင်းလာတဲ့ကဒါငငယ်ကြီးရဲ့တဲစီစီနဲ့လှုပ်တာမျိုးသမီးတွေကိုကာကွယ်ဖို့စည်းကမ်းကောင်းတက်တက်နဲ့လှုပ်တာမဟုတ်ဘူးဆိုတာသိကြည့်တာဖြစ်တဲ့အတွက်ဒီဥပဒေတွေကလိုအပ်တဲ့အချိန်ကျရင်သူတို့ပြဋ္ဌာန်းမှာပဲကိုယ်သူကဘလောက်ကန့်ကန့်ကွယ်လုတ်တင်လို့လုတ်ထင်လို့လုတ်တယ်ဆိုတဲ့အဖြစ်တွေကပူပေါ်လင်းတဲ့အတွက်ဒီလက်ရှိလွှတ်တော်မှာရှိတဲ့အများစုသောလွှတ်တော်ကိုယ်စားလှယ်ရဲ့ဒီလူတို့အပေါ်အထူးသဖြင့်အမျိုးသမီးတွေအပေါ်မှာထားတဲ့ရက်ဖက်ဖွဲ့စည်းရေးပေါ်မှာထားတဲ့စိတ်ကြက်ကဘလောက်စိတ်ကြောင်းစေတနာမရှိဘူးလဲဆိုတာပေါ်လင်းတယ်ဒီလွှတ်တော်မှာမဟုတ်ဘူးအစိုးရလည်းလွှတ်တော်နဲ့ဒီကိစ္စမှာတော့ဟိုတဘောရဲရဲရှိပြီးတော့ဒါဟိုပလင်းတိကူးစုပဲလို့တော့ကျွန်တော်ကအဲ့လိုပဲသုံးသပ်ပါတယ်
မြန်မာနိုင်ငံမှာမျိုးဆောင်ဥပဒေလို့လူသိများတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးဥပဒေတွေဟာနိုင်ငံတကာလူခွင့်ရေးဥပဒေတွေနဲ့ကိုက်ညီမှုမရှိတဲ့အတွက်နိုင်ငံတကာစံနှုန်းနဲ့ကိုက်ညီတဲ့ဥပဒေတွေကိုပြဋ္ဌာန်းမှုကုလသမဂ္ဂဤလူဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကတိုက်တွန်းနေခြင်းလည်းဖြစ်ပါတယ်။ကိုးကွယ်ရာဘာသာမတူသူတွေကြားလက်ထပ်ထိမ်းရတာဘာသာကူးပြောင်းတာတိုင်းအောင်ထက်ပေါ်တဲ့မိသားစုစနစ်ဆိုင်ရာဥပဒေချမ်းတွေကိုတော့လွှတ်တော်တွေမှဆွေးနွေးနေစေဖြစ်ပြီးလူ့ရဲ့ထိန်းချုပ်မှုပါဝင်တဲ့ဥပဒေကိုတော့သမ္မတကလက်မှတ်ရေးထိုးပြီးပြည်ထောင်စုလွှတ်တော်မှအတည်ပြုပြီးဖြစ်ပါတယ်ရှင်။